အမေရိကန်ထိပ်တန်းတက္ကသိုလ်တစ်ခုဖြစ်တဲ့ John Hopkins တက္ကသိုလ်ကမြန်မာနိုင်ငံတက္ကသိုလ်တည်သည့်ကဆရာဆရာမတွေနဲ့ဘွဲ့လွန်ကြောင်းသားတွေအတွက် International Center of Excellence ICOE ဆိုပြီးအစ်မြင့်ပညာရပ်တွေနိုင်ငံတကာဆန်နှုံးတွေနဲ့လွတ်လွတ်လပ်လပ်တင်ကြားနိုင်ဖို့ပြည်တွင်းကိုလာရောက်တင်ကြားရေးလုပ်ငန်းတွေလုပ်နေခဲ့တာပါတယ်အဲဒါပေမဲ့ဒီပညာရေးဝန်ကြီးအပြောင်းလဲဖြစ်ပြီးဆက်လက်လုပ်ကိုင်ရမယ့်အခြေအနေတွေကိုညှိနှိုင်းမရတဲ့အတွက်သူတို့ရဲ့လုပ်ငန်းတွေအားလုံးကိုအခု2015ခုနှစ်ထဲမှာပဲရပ်ဆိုင်းလိုက်ဖြစ်ပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုသားညုံကအကြောင်းစုံပြောပြပေးမှာပါရှင်
။ဒေါက်တာဖိုးဝင်းခင်ဗျာအခုဒီပညာရေးဝန်ကြီးဌာနနဲ့ Johns Hopkins University တို့လုပ်ထားတဲ့အစီအစဉ်ကိုပညာရေးဝန်ကြီးဌာနဘက်ကလက်မခံဘူးဆိုတာဘလို့အချက်ကြောင့်အဓိကဆိုလို့လက်မခံဘူးလို့ပြောထားပါလဲခင်ဗျာ
။ဟိုအဓိကသူတို့ပေးထားတဲ့စာပေါ့။ပညာဝန်ကြီးပေးထားတဲ့စာကနေပြီးတော့ကျွန်တော်တို့ MOU ထိုးဖို့ပေါ့နော်။နားလည်မှုစာပြန်မှာထိုးဖို့ဒီလည်းချိန်မှာငါတို့ကပေးထားတဲ့အချက်ထဲမှာဒီ academic freedom တို့ independent ဖြစ်နေလို့ပါတယ်။အဲ့ဒါလေးကိုသူတို့ကအဓိကမပေးချင်တာပေါ့။ဆိုတော့တော့ဒီလိုသိလို့လက်ဆွပေးလိုက်လို့ရှိရင်နောက်ကြရင်သူတို့ကဟိုဆိုင်းနိုင်ဖြစ်မှာစိုးရိမ်နေ။ပြီးတော့သူတို့ကဒီဥစ္စာကိုရှင်းတွင်းရင်ဟို control ဆိုင်းထားခြင်းနဲ့ပေါ့ဗျာ။ဒီလိုလွတ်လွတ်လပ်လပ်မပေးချင်ဘူးပေါ့။အဲ့ဒါအဓိကထောက်တဲ့အချက်ပေါ့
။အရင်ကသဘောတူညီချက်ကဘယ်လိုလဲခင်ဗျာ။
ဒီဘောဓိညတာအရင်ပညာရေးဝန်ကြီးဒေါက်တာမြတ်ကြီးလက်ထက်တော့အကျဉ်းလုံး freedom ပဲရှိတယ် independent ပဲချက်ရပါဖြစ်တာအာမခံထားတယ်ပြီးတော့ဒီ autonomy ပေါ့လေကိုယ်ပိုင်လွတ်လပ်ခွင့်လည်းရှိရမယ်ဟုတ်ဒီအုပ်ချုပ်ခွင့်လည်းရှိရမယ်ဆိုပြီးတော့ပြီးထားတာပေါ့ဆိုတော့သူကအဲ့လိုမျိုးလုပ်ပြီးတဲ့အချိန်တွေမှာဒီသက်ဆိုင်ရာဘာမုခတွေပါလုပ်ပြီးကိုသူကအကြောင်းကြားတယ်ကြားပြီးတော့သူတို့လုပ်ဖြစ်ရှိတာလုပ်တယ်ဆိုတော့အဲ့ဒီဟာလို့ဟာမျိုးကိုသူကမပေးချင်တာပေါ့လေ
။အကု
န်လုံးသူတို့ခွင့်ပြုမှလောက်ရမယ်ဆိုတဲ့သဘောမျိုးပြင်ချင်တာပေါ့လေ
။ဟုတ်ကဲ့အရင်ကသဘောတူထားတဲ့အချက်ဆိုတာက MOU သဘောမျိုးလား SARS Southern နဲ့လားဘယ်လိုမျိုးသဘောတူထားတာလဲခင်ဗျာ
။အရင်ဆုံးကတော့ပြည်ညာရေးဝန်ကြီးကနေပြီးတော့စာထုတ်ပေးထားတာပေါ့။ဒီမှာလာပြီးတော့ဒီ American က John Hopkins Secretary ကလာတင်ပေးပါ။ပြင်ပေးလို့ရှိရင်ဒီဟာတွေကိုအာမခံတယ်ဆိုတဲ့သဘောမျိုးစာပေးထားတာပေါ့ဗျာဝန်ကြီးတရားဝင်နဲ့ပေးထားတာဆိုတော့အဲ့ဒီစာကိုလည်းဒီ MOU ထိုးလို့ဟိုထိုးဖို့အတွက်ညှိနှိုင်းနေတဲ့အချိန်တွဲမှာဒီစာကိုပယ်ဖြစ်တယ်ဆိုပြီးတော့အခုလက်ရှိပညာရေးဝန်ကြီးကနေတော့အကြောင်းကြားလိုက်ဆိုတော့သူကနောက်ထပ်ဒီ MOU မှာလည်းဒီချက်တွေကိုဟိုဆက်ပြီးတော့အပြည့်အစုံမပြည့်ဘူးဆက်အပြင်ကိုငဘူသဘောတူညီတာဟာတွေကိုပါပယ်ချက်တယ်ဆိုပြီးတော့အကြောင်းကြားလိုက်တဲ့ခါကျတော့ဒါကဟိုဒီလူကောင်းတွေအချင်းချင်းဆက်ဆံနေတဲ့အခါမှာဒါတိတ်ရေးကြည့်တဲ့အချက်ပေါ့ဗျာ
ဟုတ်ကဲ့
ဆိုအရင်ဆုံးကသဘောတူညီခဲ့တဲ့အချက်တွေကိုနောက်လူကနေပြီးတော့ဒါမပြင်းစင်တာပေါ့လေမပြည့်ချက်တဲ့နည်းနည်းပြင်ဖြစ်လိုက်တယ်ပေါ့ဒါမှလည်းအကြောင်းမရှိပဲနဲ့လွတ်လိုက်တယ်ဆိုတော့ရှိုးအနေနဲ့ယုံကြည်မှုပြတ်သွားတာပေါ့
ဟုတ်ကဲ့ John Hopkins ကအခုကအစီအစဉ်ကိုလုံးဝရုပ်လိုက်တာလားအစီအစဉ်ဆိုင်းငံ့ထားလိုက်တဲ့သဘောမျိုးလားဘယ်လိုလဲခင်ဗျာ
ဆိုင်းငံ့တာမဟုတ်ဘူးသူတို့ကရက်ဆိုင်းလိုက်တာရက်သွားပြီပေ
ါ့ဟုတ်ကဲ့နောက်ပိုင်းထပ်ပြီးတော့ညှိနှိုင်းဖို့ရောရှိပါလား
ဒါကဘသူကသုတ်မလဲတော့မသိဘူးပေါ့လေဆိုလက်ရှိဟိုကျွန်တော်တို့လုပ်ငကိုကကူညီခဲ့တဲ့လူတွေကတော့အဲမလုပ်နိုင်ဘူးပေါ့ဘာဖြစ်လို့လဲဆိုတော့မလုပ်နိုင်ဘူးဆိုတာလက်ရှိကဟိုကျွန်တော်တို့လုပ်ထားကျွန်တော်တို့ကတော့အားပေးတယ်သူတွေပေါ့ဗျာသူတို့လည်းမျက်နှာပြည့်နေပြတ်သွားတာပေါ့
ဟုတ်ကဲ့နောက်တစ်ချက်ကအခုဒီ program အတွက်ကို USAID လို့ဘာလို့ကလဲအကူအညီပေးထားတော့ဒီအကူအညီတွေကတော့ဘယ်လိုမျိုးအခြေအနေရှိလဲရပ်သွားပြီလား
အဲလက်ရှိကတော့ဒီ USAID တို့ဘာလို့ကတော့ဟိုတစ်နှစ်ကူညီပူးရပေါ့ဗျာငါကတော့တော့နှစ်နှစ်ကူညီဖို့ဟိုသဘောတူထားခဲ့တယ်ဒါပေမဲ့ဒီနောက်ပိုင်းကျတော့စက်ကတော့အမီနဲ့ယူတာလေ John Hopkins စက်ကတော့အမီနဲ့ယူတာဆိုဒီဒုတိယနှစ်ကတော့အဲ USAID ကဆက်ပြီးတော့မကူညီဘူးဒါပေမဲ့လည်းအကူအညီကလည်းအဲတယောက်တည်းကကူတာမဟုတ်ဘူးလေငါကတော့ဥမာမနစ်တောင်းအဆို USAID အပါဝင်၃လရောက်ကဝိုင်းခုညီခဲ့တာပေါ့ဆိုတော့ဟိုတကယ်အဓိကအလူရှင်များတော့အမြဲတမ်းနှစ်တိုင်းနှစ်တိုင်းမှာတယောက်နှစ်ယောက်တော့ရှိနေတာဟိုတယောက်ခဲမဟုတ်ပဲနဲ့နှစ်ယောက်လုံးမဟုတ်၃ယောက်တော့ဟိုဝိုင်းပြီးတော့ခုညီနေရတာပဲလေ